နိုင်ငံတော်ဝန်ဒေတာအများအပြားမှလည်းအတန်းတိတ်တစ်ပတ်ဆင်နွှဲနေကြတဲ့အထက်မှာမကွေးကလေးနဲ့မူဆယ်မြို့တွေလည်းပါဝင်ပါတယ်။တက်ဆိုင်ရာဒေတာအာဏာပိုင်တွေကချင်းချောက်ဖိအားပေးနေတဲ့ကြားကပဲအတန်းတိတ်တစ်ပတ်မှပါဝင်ခဲ့ကြတယ်လို့ဒေတာခန့်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခွာညိုကတင်ပြထားပါတယ်။
ဒီကနေ့မနက်10နာရီကနေညနေ4နာရီထိအတန်တိတ်တပိတ်ဆင်နွှဲဖို့လှုံ့ဆော်ထားတာကြောင့်ဒီနေ့မှာဈေးတွေဆိုင်တွေမပိတ်ဖို့ပိတ်ရင်အရေးယူမယ်လို့စစ်ကောင်စီကနိုင်ငံတဝန်းဒေသအတော်များများမှမနေ့ကစစ်ကားတွေနဲ့လှည့်လည်ကြီးညာခဲ့ပါတယ်။မကွေးမြို့မှာတော့တမြို့လုံးကစိုင်းပိုင်ရှင်တွေအကုန်လုံးကိုအစည်းအဝေးမတက်မနေရခေါ်ယူပြီးအတန်တိတ်တပိတ်မှလုံးဝမပါဝင်ဖို့လက်မှတ်ထိုးခိုင်းတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီလိုစစ်ကောင်စီဖိအားပေးမှုကြားကပဲဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်မှပါဝင်ခဲ့ကြတယ်လို့ဒေသခံက VOA ကိုပြောပါတယ်
။ဒီ၅စီမှာဒီနေ့က၅စီလုံးဒီဘက်ကဂုံပိတ်တော့ပါပဲခင်ဗျာ။အတင်းနှန်းနေအောင်လို့ပေါ့နော်။အဲ့ဒီမှာမှရံပယ်ဈေးအတွင်းပိုင်းမှာတော့ဈေးတဲ့ဒီကိုမင်းကြီးကခေါ်ယူပြီးတော့လက်မှတ်ထိုးခိုင်းတာတွေတတိပေးတာတွေလုပ်တယ်။သို့တော့ဈေးတဲ့ဒီအားလုံးကဈေးပန်းဆင်းပြီးတော့ကိုယ့်ရင်ကိုပြန်နေကြတယ်ပစ္စည်းတွေလည်းတောက်ကျင်ပြောက်လူချင်းနဲ့လူချင်းဆိုပြီးတော့အဲ့လိုတွေလုပ်ကြတယ်ခင်ဗျာ။ဒီရည်ရွယ်ချက်ဒီနေ့မှမှဈေးဆင်းတာမပြေဘူးဆိုလို့ရှိရင်နောက်ရက်တရားစာရေးတဲ့မှာရန်ကုန်မှာပြည်ဘူးဆိုပြီးတော့တို့ကအဲ့လိုကြီးဆင်းရောက်မှုရှိရပါဗျာ။နောက်ဖြည့်ဆိုင်ကြီးကတော့တို့ကဖွင့်ထားရတယ်။တို့တော့တို့ကဘာမှမပြောဘူး။တန်နာရရနေနေနေရှိ။အဲ့ဒါကလည်းတို့ဒီစစ်ကောင်စီရဲ့ဖိအားကြောင့်ပေါ့
။မကွေးမြို့မှာပိတ်ထားတဲ့ဆိုင်တွေကိုနေ့လယ်ပိုင်းလောက်မှစစ်တပ်ကထုရိုက်ဖျက်ဆီးတာမျိုးတွေလုပ်ခဲ့တယ်လို့အဲ့ဒီဒေသခံကပဲပြောပါတယ်။
12နာရီတိလေ12နာရီကျော်ကျော်မှာအဓိကကြားတဲ့ပြည်သူရာလမ်းမကြီးမှာရှိတဲ့ဆိုင်ကန်းတွေကို6လောက်နေကဈေးဆိုင်ကန်းတွေကိုပြည့်ရကောင်းမလားဆိုပြီးပြဿနာတွေရှာတယ်ရန်ကားတယ်တသားနဲ့ဖီလုံးနဲ့ပေါင်းပြီးတော့80နီးပါးတော့ရှိတယ်အဲ80ကျော်တော့ရှိတယ်အဲပြည်သူရာလမ်းအထက်ကပြည်လမ်းအဒီလမ်းဘက်ဒီမှာပိတ်ထားတဲ့ဆိုင်ကန်းတို့များများကိုသူတို့ကကင်းကောက်မှုတွေလုပ်တယ်6လောက်နေကန်နေပြီးတော့ဇိုးဖွင့်ခိုင်းတာတွေလုပ်တယ်ခင်ဗျာဆိုင်ရှင်မီကဆိုင်ရှင်ကိုပိတ်ပြီးတော့ရှောင်သွားတဲ့အတွက်တို့တွေပြန်ပြီးတော့နောက်ပြန်ခဲ့ပါတယ်ခင်ဗျာ
မူဆယ်မြို့မှာလည်းဆိုင်တွေမပိတ်ဖို့ကြာသာပရိနေမှာစစ်တပ်ကချင်းချောက်ပြောဆိုခဲ့ပေမဲ့ဒီကနေ့မှာတော့ဆိုင်တွေအလုံးပိတ်ပြီးလမ်းတွေပေါ်လူတွေလုံးဝမထွက်ကြဘဲတိတ်ဆိတ်ချင်းတပိတ်မှပါဝင်ခဲ့ကြပါတယ်ဆိုင်တွေပိတ်ရင်စီပင်ဥပဒေအရအရေးယူမယ်ဆိုပြီးချင်းချောက်ခဲ့တဲ့မူဆယ်မြို့စီပင်ရုံးမှာဒီကနေ့နေ့လယ်လောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့မူဆယ်ဒေသခံကိုအောင်နိုင်သူက BOA ကိုပြောပါတယ
်။ဘုံပေါက်ခွဲရတော့မှန်တယ်။ဒီကအကံပေါက်ခွဲကြီးခွဲကြီးကသူတို့လုတ်ခေလုတ်ဆောင်တယ်လို့ကျွန်တော်တို့သိရတယ်ဗျ။ဟာဒီမာတင်ကတော့ကျွန်တော်တို့ဒီဖြတ်သွားတော့ကျွန်တော်တို့အင်တက်ကနေကြားလိုက်တယ်။မနေ့ကအပြင်ကမပြီးလို့ဒီမနက်ပေါ့။ဒီမနက်ကြီးကိုတော်လိုက်ပြီးတော့အဲ့ဟိုဟာမိုင်းနေပတ်အော်တယ်ဒီကိမဖွင့်ဘူးဆိုရင်စီစီဘီဥပဒေနဲ့သူတို့ဆိုင်တလပိတ်သိမ်းရမယ်ဆိုပြီးတော့လိုက်အော်တယ်ပေါ့နော်။အဲ့ဒီဟာကိုမကျေနပ်လို့ပေါက်ခွဲခဲ့တယ်လို့ပြောပါတယ်ဗျ။
စကိုင်းတိုင်းကလေးမြို့မှာလည်းဒီကနေ့တိတ်ဆိတ်ခြင်းသပိတ်ဆင်နွှဲကြပါတယ်တိတ်ဆိတ်ခြင်းသပိတ်မလုပ်ခင်မနေ့အစောပိုင်းကတော့စစ်အာဏာသိမ်းပြီးကလေးကပြည့်ရက်မရှိနေ့စဉ်ပုံမှန်စန္ဒပြနေကြစစ်အာဏာရှင်စံချည်ရေးသပိတ်ချီတက်ပြီးစန္ဒပြခဲ့ကြပါသေးတယ်ဒီကနေ့မှာပုံမှန်နေ့တွေထက်စစ်ကောင်စီကအင်အားအများပြားနဲ့ကလေးမြို့တွေမှာလုံခြုံရေးယူထားပြီးကင်းလှည့်နေတာတွေရှိတယ်လို့ကလေးမြို့သပိတ်မှာပါဝင်သူတဦးကပြောပါတယ်
အဲဒီကိကလည်းကိုလိုအရင်နေတဲ့အတွက်ဘာလို့ဒီဆိုင်တိုင်းက10နာရီဆို10နာရီတိုင်းမှာဒီကဘာလူခွင့်ရေးနေတဲ့ကမ်ပိန်းနေဒီတက်ကမ်ပိန်းနေလုပ်ကြမယ်ဆိုပြီးတော့အလုံးတိုင်းနေပြီးတော့အဲလုပ်ဖြစ်တော့ဘာနဲ့ခဲရစားဒီလုံကြုံကြီးကသူတို့ကင်းလဲတာလေတော့တော့ရှောက်ရှိရေပေါ့တာဟန်းဟန်းတဲ့တာဟန်းခံရတဲ့ရေနောက်ကလေးမျိုးကလည်းဖုန်းကြောင်းတက်ဒီမှာသူတို့ကားရီနေပေါ့တော့အဲနေတဲ့မှာလည်းနေနေရှိရေပေါ့ဒီဆိုင်ကစတိုက်ကိုခေါ်ပြီးတော့အဲ့တော့ဆံမပါ냐ဆိုရင်လည်းဖိုင်းထက်တော့ကြုံကြုံကြီးကိုပို့ကတ်တယ်။ဒါလူလူအားလုံးကဒီချိန်မှာပါလို့နော်ဒီစစ်ကောင်စီတက်ကနေဒီမှာကျန်းသက်ဖန်တီနေဆက်ကတ်ချက်နေလို့ဒါဒီလူကြီးကဒီလိုရဲ့ဆံကနေကိုမမပေါ်ဒီမှာကိုယ်နဲ့ထုတ်ဆော်လို့မရတော့ဒါအားလုံးကဒီရတဲ့နည်းနဲ့ပါဝင်ကြတာပေါ့နော်ဒီပြည်သူလူထုတစ်လုံးကစစ်ကောင်စီကိုမလိုတာဘူးဒီမိုဘိုင်းဖိယိုတော့လည်းလာရဲဆိုတာပြသတဲ့အရာတစ်ခုလိုပဲခုတော့ဉာဏ်နေပါတော့
ဒီတိတ်ဆိတ်ခြင်းတပိတ်ကိုနေပြည်တော်မုံရွာမိတ်တီလာပြင်ဦးလွေမြကျင်းလာဗမော်ပူတာအိုတီဘောလာရှုကတာဟိုပင်ဖအန်တဝဲမြောင်းမြမဥပင်နတ်မောက်ပခုတ်ကူစတဲ့နိုင်ငံတော်ဝန်ကမြို့အသီးသီးမှာလုခဲ့ကြပါတယ်တိတ်ဆိတ်ခြင်းတပိတ်ပြီးဆုံးချိန်ညနေ၄နာရီနောက်ပိုင်းမှာတော့တပိတ်မှာပါဝင်တဲ့မြို့တွေမှာဈေးဆိုင်ကန်းတွေအလုံးပြန်ဖွင့်ပြီးလူတွေလမ်းပေါ်ပြန်ထွက်လာပြီးတော့ပုံမှန်တိုင်းပဲသွားလာလှုပ်ရှားနေကြပါတယ်ရှင်